KM မြို့သား CEO KNU ထိန်းချုပ်ရာကိုတိုင်းရှေ့ချမ်းညောင်လေးပင်ခရိုင်နယ်ကရွှေကျင်မြို့နယ်မုံမြို့တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ drone တက်ခတ်မှုကြောင့်ကလေး3ဦးအပါဝင်ရက်သား6ဦးဒဏ်ရာရရှိတယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာလူကြီးတသိန်းကျော်ရေဘေးသင့်နေတာဖြစ်ပြီးဒေသခံတွေဆက်တော့ရေးသွာလာရေးခက်ခဲနေချိန်မှာလက်နက်ကြီးနဲ့ drone တွေနဲ့လာရောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာပဲခူးတိုင်းအရှိချမ်းညောင်လေးပင်ခရိုင်နယ်ကရွှေကျင်မြို့နယ်မုံမြို့နယ်တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှု drone နဲ့တိုက်ခိုက်မှုတွေကြောင့်ကလေးသုံးဦးအပါအဝင်အရက်သား6ဦးဒဏ်ရာရတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့တာပါ။အဲ့ဒီဒေသမှာရေဘေးသင့်ပြည်သူ3000ကျော်ရှိပြီးရေဘေးကိုခန်းစားနေရချိန်မှာဒေသခံတွေဟာစစ်ဘေးကိုပါရင်ဆိုင်နေရတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
ကျွန်တော်29ရက်စတိပန်29ရက်နေ့ဒီမနက်ပိုင်းမှာဟောမရရှူရင်မြို့နယ်ကကျွန်တော်စလုတ်ကြီးခြေစိုက်ရငါငါခြေတန်တက်ရင်9ခုရှိတက်ရင်ကနေတော့လက်နက်ကြီးနဲ့တိထဲရတာကျွန်တော်စံပဲကြည့်ရတဲ့ကိုကြားရောက်ပောက်ွယ်ပြီးတော့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးတန်ရတယ်။နောက်အော်တိုဘန်2ရက်နေ့မှာလည်းမပဲနယ်ကုန်းတို့အခြေစိုက်ပေါ့ဟိုအရင်ခဏခဏအားကြီးညောင်လေးမင်းခရရဲကိုတိထဲလက်နက်ကြီးတုံးတွေပြစ်နေတဲ့ဦးအမှတ်3000ကျော်ခွန်ခြေတန်တက်ရင်ပေါ့သူကပဲနယ်ကုန်းမှာအခြေစိုက်ရမှာသူကအထိုင်တက်ရင်တွေပဲပေါ့အဲ့ရတဲ့လက်နက်ကြီးနဲ့ဒုံးနဲ့ဘုံကျဲလို့မှခလေးသုံးဦးထိခိုက်ဒဏ်ရာရအောင်မယ်။တနက်ကွန်ကြည့်ရတယ်ဟိုဒုံးနဲ့သူကဘုံလက်ကျဲတာဘုံတိလက်ကျဲတာပေါ့။အခုလောဆယ်ကြီးကြီးပြီးတော့ဒုက္ခရောက်နေတဲ့အချိန်မှာမှရလူတွေကဒုက္ခရောက်နေတဲ့အချိန်သွားတယ်လာတယ်တံပြီးစားစားမရှိဒုက္ခရောက်နေတဲ့အချိန်ကိုအလူရှင်လေးတွေကိုမြို့ကိုပြီးတော့ထိုင်ဆောက်စားမဲ့အချိန်မှာသူကအဲ့စစ်ကောင်စီကခဏခဏလက်နက်ကြီးနဲ့တိုက်ခဲ့နေတော့ထိနေလူတွေထိဘဲမှရသွားလူလာလို့မရစားစရာလည်းမရှိဒုက္ခတွေတော့အများကြီးရောက်နေတော့မှ
စတင်မာလာ28ရက်နေ့က KNU ရဲ့သတင်းထုတ်ပြန်ချက်အရကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာခရိုင်ခုနှစ်ခုတည်းကမြို့နယ်28မြို့နယ်ရှိပြီးအဲ့ဒီထဲကမြို့နယ်20မှာရေဘေးတံကိုခန်းစားနေရကြောင်းအခုညောင်လေးပင်ခရိုင်မှာတော့ရေဘေးသင့်ပြီးသူ3000ကျော်ရှိတယ်ဆိုပြီးထုတ်ပြန်ထားပါဗျ။အဲ့ဒီဒေသမှာအင်ဂျင်12900ကျော်ရေကြီးမှုကြောင့်ပျက်စီးခဲ့ရပြီးကြီးရွာပေါင်း180ကျော်ရေကြီးရေရှမ်းမှုကိုခန်းစားခဲ့ရတယ်လို့လည်းဆိုပါရယ်ဒေတာကဏီကတော့ရေဘေးကောစစ်ဘေးပါကြုံနေရတယ်ဆိုပြီးအခုလိုပြောပါရယ
်ဟုတ်ရွှေရှင်သင်းနဲ့မုံမြင့်နယ်ပေါ့ကျွန်တော်တောက်ကြီးသင်းနယ်မှာရေဘေးသင်းအကုန်လုံးတော့ခန်းစားနေရခြင်းမှာဥမာပြန်ပြီးတော့နလန်ရုံထမ်းမှုပဲမှန်းနေစိတ်ရေလင်းနေနေကြားနေခြင်းမှရှိသေးရအခုကထပ်ပြီးတော့လက်နေချင်းပြစ်တဲ့တော့ရေဘေးရောစစ်ဘေးရောကျွန်တော်တော့ခန်းစားနေရတာပေါ့
အဲ့ဒီဒေတာမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အရက်သားပြည်သူတွေမကြာခဏထိခိုက်ဒေဆုံးတာတွေအိုးအိမ်တွေစာတင်ကျောင်းတွေပျက်စီးတာတွေလည်းရှိနေပါတယ်ရှင်